ဥရောပနိုင်ငံတွေဖြစ်တဲ့နော်ဝေး၊ဆွီဒင်၊ပြင်သစ်၊ဒိန်းမတ်၊နယ်သာလန်၊ဗြိတိန်အပြင်ထိုင်းမြန်မာနယ်စပ်နဲ့အမေရိကန်ကကိုယ်စားလှယ်တွေပါဝင်အယောက်40လောက်တက်ရောက်တဲ့ဥရောပရောက်မြန်မာတွေရဲ့မြန်မာရေးဆွေးနွေးပွဲမှာလက်ငင်းဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရေးနဲ့ဥရောပအမေရိကန်နိုင်ငံတွေကထားရှိတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေ၊ရှေ့လုပ်ငန်းစဉ်တွေ၊နိုင်ငံတကာရောက်မြန်မာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆောင်ရွက်မဲ့အစီအစဉ်တွေပြင်မြန်မာတက်မတော်ရဲ့အခြေအနေတွေ2008ခုနှစ်ဖွဲ့စည်းပုံနဲ့2010ရွေးကောက်ပွဲဆိုင်ရာသဘောထားတွေကိုဆွေးနွေးခဲ့ကြပါတယ်။တန်တန်မြို့ကဒေါက်တာဝင်းနိုင်ကတော့လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးရဖြစ်ပေါ်နေတဲ့အကြီးအမားဆုံးပြည်ပကတွေနဲ့အကြက်တဲတွေဟာစီအိုစုအတွင်းမှာရောဒီမိုကရေစီရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေမှာပါဖြစ်ပေါ်နေတဲ့အကြောင်းပြောဆိုပြီးတက်တလုံးစီအစိုးရကြုံတွေ့နေရတဲ့အကြက်တဲတွေကိုလည်းသူ့ရဲ့တဘာဝတိအဖွဲ့စကားမှာအခုလိုပြောသွားပါတယ်
။ပြည်သူတွေရဲ့အာဏာကိုမတရားယူထားတဲ့စစ်အာဏာအရှင်အုပ်စုဟာလည်းသူတို့မှအကြက်တဲဖြစ်နေတယ်။သူတို့ပထမရည်ရွယ်ထားတဲ့ရွေးကောက်ပွဲယူနိုင်ငံတကာကိုသူတို့မပြောနိုင်ဘူး။သူတို့မှဘေးကျနိုင်ရတဲ့ဖြစ်နေတယ်။သူရုပ်ကပွဲနေကိုသူတို့မကြင်ညာနိုင်ဘူး။နိုင်ငံတကာကသူတို့ကောင်းကိုက်ဖို့ချက်တဲ့ပေးနေပြီ။နမန်တကတိုင်းနာဒီနေ့ဘော်ရကတ်ကိစ္စသူတို့အကြီးကျယ်တက်မှာတဲ့။သူတို့ကအချက်တဲ့ဖြစ်သလိုကျွန်တော်တို့အတိုက်ခံဘက်ကလည်းဘာတွေဆက်လုပ်ကြမလဲ။ဘာဆက်ဖြည့်ရှင်းကြမလဲ။ဘယ်လိုရင်ဆိုင်မလဲဆိုတဲ့ပြဿနာတွေဖြစ်နေ
တယ်။မြန်မာနိုင်ငံရှိနေများကောင်စီကဥအောင်ထုကလည်း NLD ရဲ့2010ရွေးကောက်ပွဲကိုငင်းပယ်မှုဟာနိုင်ငံရေးရပြတ်သားတဲ့ထိုးနှက်ချက်ဖြစ်တဲ့အတွက်ကြောင့်စီစူရဖို့ဒီကနေ့အထိမကျော်လွန်နိုင်တဲ့အကြောင်းလဲဖြစ်ဆက်ပြောခဲ့သလိုအနည်း20အတွင်းအပြစ်ခရက်စရေးအဖွဲ့တွေနဲ့နားလည်မှုမရပဲယုံကြည်မှုပြတ်ပြားနေတာတွေ1962ခုနှစ်အာဏာသိမ်းစဉ်ကစလို့တကြိမ်မှမပေါ်ဘူးတဲ့တပ်တွင်းဆန္ဒပြမှုတွေတပ်မတော်အရာရှိတွေနဲ့တပ်သားအမြောက်အများရဲ့တပ်တွင်းမကျေနပ်မှုတွေကိုလူသိရှင်ကဖော်ထုတ်မှုတပ်ပြေးပြဿနာအမြောက်အများပေါ်ထွက်နေမှုတွေဟာစီစူရကဒီကနေ့အထိမရှင်းနိုင်တဲ့ပြဿနာတွေပဲလို့သုံးသပ်ပါတယ
်အမျိုးသားပြောင်းလဲတင်းမြတ်ကြီးဟာစကလုံးအစ်စ်မဟုတ်ပါနိုင်ငံကမှာတုံးခဲ့တာကြာပါပြီအမျိုးသားပြန်လည်တင်းမြတ်ကြီးကိုတုံးခဲ့တော်ညာလေးပဲကျွန်တော်မျက်စိရှိတယ် crying ဖြစ်နေတာကျွန်တော်တို့ကဒါကိုထုတ်ဖို့ပြောရတဲ့အတွက်မျိုးသားပြန်လည်တင်းမြတ်ကြီးများနှုတ်တွန့်သွားမလားဆိုရယ်စိုးရင်ချက်ကလက်တွေ့မကျပါအဲကျွန်တော်မျက်စိရှိတယ်နိုင်ငံအဆင့်ရသမှုကြီးဆက်ကျူးလွန်နေတော့မှရှိပါလိမ့်တယ်ကျွန်တော်တို့ကမျိုးသားပြန်လည်တင်းမြတ်ကြီးလုံးဝကျွန်တော်လူချင်းတယ်သို့တော့နိုင်ငံကအဆင့်ကျူးလွန်ထားတဲ့ပြည်မှုကြီးတွေအကြောင်းလုံးဝထုတ်ဖို့ပြောဆိုခြင်းဆွေးနွေးခြင်းအရေးယူဆောင်ရွက်ခြင်းဒီဟာကိုကြော်လွှားဖို့နီလန်းရှာဖွေခြင်းတော့ပြင်းမှုကျူးလွန်ခံရတဲ့သူတွေကိုကုစားပေးဖို့စဉ်းစားခြင်းမရှိပဲဒီကိစ္စကိုဘာမှမပြောပဲဒီဘုံငါချမိလက်ခါလိုက်ကြပါစို့ဆိုပြီးရှေ့ကိုဆက်သွားမယ်မြူသားပြန်လဲတင်းညံ့ရေးမျိုးကိုကျွန်တော်လုံးဝလက်မခံဘူ
းဒီဆွေးနွေးဘက်ကိုတက်ရောက်လာတဲ့ NCGUB ညွန်ပေါင်းအစိုးရဝန်ကြီးဒေါက်တာစေဝင်းကလည်းမြမကြီးနဲ့ပတ်သက်ပြီး1990ခုကလေးကစီးပွားရေးရာပိတ်ဆို့အရေးယူမှုတွေစတင်ခဲ့တဲ့အမေရိကန်နဲ့ဗြိတိန်တို့ရဲ့ခိုင်မာတဲ့ယက်တီချက်တွေကတော့ရှိနေသေးပေမဲ့လည်း EU ဥရောပနိုင်ငံတွေဘက်ကအပြောင်းလဲတွေရှိနေတယ်လို့အကြက်တဲရှိနေတဲ့အကြောင်း EU က2010ရွေးကောက်ပွဲကိုအသီးမမပြုတ်ပေမဲ့အပြုတ်တော်မျိုးရှုမြင်နေတဲ့အကြောင်းသူကိုယ်တိုင်ဥရောပနိုင်ငံများသမဂအဖွဲ့ဝင်နိုင်ငံတွေကိုတောင်းရောက်ဆွေးနွေးခဲ့တဲ့အခြေအနေတွေကိုနှိုင်းယှဉ်ပြီးအခုလိုပြောပါတယ
်ကျွန်တော် EU နဲ့တွေ့ခဲ့တယ်တွေ့ခဲ့တဲ့အခါမှာ EU tradition ကတဲ့ election ကို recognize လုပ်တာမရှိဘူးတဲ့ဒါပေမဲ့လို့သူတို့က assess လုပ်တယ်တဲ့မမပြောရင်ကျွန်တော်တို့လှုပ်လာတာအနည်း20ရှိပြီ။မင်းတို့အချိမပြည့်ဘူး။အဲအဲ့လိုမျိုးပြောတဲ့လူတွေရှိရဲ။အတချို့တွေကြတော့လည်းပဲစိတ်ဆိုးရပေးမှပဲခင်ဗျာရမှာပဲ။အဲ့ဒီ thinking เสียတာတို့ထဲမှာဝင်နေတယ်။တိအချက်ကတော့ဗမာပြည်အကြောင်းကိုသိချာနားမလဲဘူး။ဥမာ ethnic party ဆိုရင်သူကမခွဲတော့ဘူး။ကချင်ပါညာဆိုရင်ဒါကချင်ပဲ။ချင်းဆိုရင်လည်းချင်းပဲ။ဒီ ethnic party တွေမှာဘယ် party တွေကအားရှိတဲ့ party တွေလဲ။1990 election မှာနိုင်တဲ့ပါတီတွေမပါဘူး။ဒါမျိုးတွေတော့တိတ်မသိဘူး
။အခုကျင်းပနေတဲ့ဥရောပရောက်မြန်မာတွေရဲ့ဆွေးနွေးပွဲကို NLD ပါတီဘဟုလုံးမှုဆောင်ဖွဲ့ဝင်ဦးဝင်းတင်လည်းတဝန်လာဆောင်ပြီးပို့ထားပါတယ်။အဲဒီထဲမှာဒီကနေ့မြန်မာနိုင်ငံရဲ့ရှင်တွေဟာသတိပြည်လုံးအတွက်ပြည်ရေးရှင်ရဲ့အဆုံးဖြတ်ပေးမဲ့ကာလအပိုင်းအခြားကိုရောက်နေတဲ့အကြောင်းဒီကာလအတွင်းမှာပဲဒေသတွင်းပြည်ငြိမ်ဖွံ့ဖြိုးရေးကိုဖျက်ဆီးမဲ့အမှုမြူလက်နဲ့ထုတ်လုပ်ရေးနိုင်ငံရေးစစ်ရေးအစီအမံတွေဟာမြန်မာအနာဂတ်နဲ့လူလူရဲ့စင်ရင်းကိုနှက်စေပြီးသမိုင်းဆိုးကျိုးတွေကိုတက်ရောက်စေမယ့်အကြောင်းဒီယာရီရဲ့တရားခံဆေအာနာရှင်ကိုကမ္ဘာပြည်သူတွေရဲ့တရားစီရင်ရေးရှိမောင်းအရောက်ပို့ဖို့ပြည်သူတွေရဲ့သမိုင်းတာဝန်ဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။လွန်ခဲ့တဲ့2003ခုနှစ်လန်ဒန်မြို့မှာစတင်ပြီး6လတကြိမ်ကျင်းပနေတဲ့ဥရောပရောက်မြန်မာတွေရဲ့ဆွေးနွေးပွဲကိုဒီသဆန်တော်ချင်းတနင်္ဂနွေနေ့ညနေမှာရှစ်လုံး90ရင်းကိုအတီးပြုဆုံးဖြတ်ပြီးအဆုံးသတ်မှာဖြစ်ပါတယ်ခင်ဗျာ။